ဩဂတ်စ်လ၈ရက်နေ့မှာပဲကြာရောက်တဲ့ဒီအရှိတောင်အရှနိုင်ငံများအသင်းအာဆီယံဖွဲ့စည်းမှုနှစ်ပတ်လည်နေ့အတွက်အမေရိကန်သမ္မတဥဘာမားနဲ့အမေရိကန်ပြည်သူတွေရဲ့ကိုယ်စားအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒေသတွင်းပူးပေါင်းဆောင်ရွက်မှုနဲ့ဒေသတွင်းလူညုံရေးကိုဆောင်ရွက်တဲ့နေရာမှာအာဆီယံဖွဲ့ဟာရေးပါလာတယ်လို့ပဲအာရှဒေသအတွင်းမှာလည်းအခမ်းအနားပိုးပြီးတော့တိုးမြင့်လာတယ်လို့မစ္စတာကယ်ရီကထုတ်ပြန်ထားပါတယ်။အာဆီယံဒေသဖော်ရမ်နဲ့အရှေ့အာရှထိပ်သီးညီလာခံလိုမျိုးအာရှဒေသရဲ့နိုင်ငံစုံအခမ်းအနားမှာအာဆီယံဖွဲ့ဟာအဓိကဖြစ်တယ်လို့လည်းဖော်ပြပါတယ်။တန်း600ပြည်သူရှိတဲ့အာဆီယံဒေသအဖွဲ့အစည်းနဲ့အမေရိကန်ပြည်တော်စုဟာလက်တွဲဆောင်ရွက်တော်မှာဖြစ်တယ်လို့ပဲအကူအညီတွေပေးသွားဖို့လည်းအလေးနက်ကိုပိုင်းဖြတ်ထားတဲ့အကြောင်းမစ္စတာကယ်ရီရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။အာဆီယံရှစ်တောင်အရှနိုင်ငံများအသင်းကို1969ခုနှစ်ဩဂတ်စ်လ10ရက်နေ့မှာစတင်ပြီးတော့ဖွဲ့စည်းခဲ့တာပါ။အင်ဒိုနီးရှား၊မလေးရှား၊ထိုင်း၊စင်ကာပူ၊ဖိလစ်ပိုင်အဲဒီ9နိုင်ငံနဲ့စတင်ဖွဲ့စည်းခဲ့တာဖြစ်ပြီးတော့ဒီအစောပိုင်းစီးကာလတွေအတွင်းမှာတော့ကွန်မြူနစ်ဆန့်ကျင်ရေးအယူဆအားကောင်းတဲ့အဖွဲ့အစည်းဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းဒီစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအားကောင်းခဲ့ပြီးတော့စီးပွားဖွံ့ဖြိုးမှုအလျင်မြန်တက်လာတဲ့နိုင်ငံတွေဖြစ်လာတယ်လို့ဆေးရလွန်ပိုင်းမှာတော့ဒီဗီယက်နမ်လာအိုစ်အစရှိတဲ့ကွန်မြူနစ်နိုင်ငံတွေပါပူးပေါင်းလာခဲ့ပါတယ်။မြန်မာနိုင်ငံကတော့1998ခုနှစ်မှာအာဆီယံဖွဲ့ဝင်နိုင်ငံဖြစ်လာခဲ့တာပါ။အဲ့ဒီတုန်းကတော့ဒီဆီယနာရှင်မြန်မာနိုင်ငံကိုအာဆီယံအသင်းကအဖွဲ့ဝင်ဖြစ်နေလက်ခံခဲ့တယ်ဆိုပြီးတော့အာဆီယံအသင်းကြီးပေါ်မှာအနောက်နိုင်ငံတွေနဲ့လူခွင့်ရေးအဖွဲ့အစည်းတွေကပြင်းထန်တဲ့ကိုဝေဖန်တာတွေလုပ်ခဲ့ကြပါတယ်ခင်ဗျာ။